အမေရိကန်ပြည်ထောင်စုတောင်ကာရိုလိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကြိုရွေးကောက်ပွဲမှာတော့ဒူးသမရာဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်။အခုလိုဂျိုးဘိုင်ဒန်အနိုင်ရသွားတဲ့အတွက်လာမယ့်အင်္ဂါနေ့ကျရင်ပြည်နယ်14ခုမှာကျင်းပမယ့်ပါတီတွင်ဒီအကြိုရွေးကောက်ပွဲမှာသူ့အတွက်လည်းအရှိန်ဟုန်ရသွားခဲ့ပါတယ်။မဲဆန္ဒနယ်60ကမဲရလက်တွေကိုရေးတွက်ပြီးချိန်မှာတော့ဂျိုးဘိုင်ဒန်ကမဲရေးအတွက်50ရာခိုင်နှုန်းနဲ့အများဆုံးရရှိထားပြီးတော့ဗမာထက်လွတ်တော်မတ်ဘာနီဆန်ဒက်စ်ကတော့19ရာခိုင်နှုန်းနဲ့ဒုတိယဘီလီယံနဲတထေးကြီးတောင်စတီယာကတော့17ရာခိုင်နှုန်းနဲ့တတိယရခဲ့တာပါဒူသမာဟောင်းဂျိုးဘိုင်ဒန်ဟာပထမဆုံးကျင်းပတဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲသုံးခုမှာအနိုင်မရခဲ့တာကြောင့်တကယ်လို့သာသူ့အနေနဲ့ဒီတောင်ကိုရီးယားနဲ့ပြည်နယ်မှာကျင်းပခဲ့တဲ့ဒီအကျိုးရွေးကောက်ပွဲကိုအနိုင်မရခဲ့ဘူးဆိုရင်တော့ဒီမိုကရက်ပါတီရဲ့သမရလောင်းဖြစ်လာနိုင်ဖို့အခြေအနေမရှိတော့ဘူးဆိုပြီးတော့အကဲခတ်အတော်များများကသုံးသက်ပြောဆိုခဲ့ကြတာဖြစ်ပါတယ်တောင်ကယ်လိုင်းနဲ့ပြည်နယ်မှာအခုလိုအနိုင်ရပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာသူ့ကိုထောက်ခံသူတွေနဲ့ကိုလံဘီယာမြို့မှာအောင်ပွဲခံခဲ့ပါတယ်။တောင်ကယ်လိုင်းနဲ့ပြည်နယ်မှာအာဖရိကနယ်ပွားအမေရိကန်နိုင်ငံသားအများပြားနေထိုင်ကြတာကြောင့်ဒီရဲကအများစုဟာသမ္မတအိုဘားမားအစိုးရလက်ထက်မှာဒုသမ္မတလုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုထောက်ခံကြတာဖြစ်ပါတယ်။ဘီလီယံနာတတိယကြီးစတေရကတော့တောင်ကယ်လိုင်းနဲ့ပြည်နယ်မှာအနိုင်မရပြီးတဲ့နောက်ရွေးကောက်ပွဲကိုဆက်မပြိုင်နိုင်အောင်ပဲလှုပ်ထွက်လိုက်ပြီဖြစ်ပါတယ်ခင်ဗျာ။